အလို့ရှိသူတွေကိုတက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြရန်ဖို့ကြိုးပမ်းမှုတွေကိုဟောင်ကောင်အစိုးရကဆိုင်ငံလိုက်ပါတယ်အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုပ်ဆောင်ပြီးစီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်ငံ့ထားမယ်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်ကြပါအခုဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်မှာရာဇဝတ်မှုနဲ့တန်လျာဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်ဟောင်ကောင်နဲ့မတူတဲ့တရားစင်ရေးစနစ်ရှိရာတရုတ်ပြည်မကြီးကိုလွှဲပြောင်းပေးမယ့်အပေါ်မှာဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥပဒေရေးရာအတိုင်းဝိုင်းနဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြပါတယ်။ဒီဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်မှာဆွေးနွေးဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ပုတ်ထုနေ့ကဆန္ဒပြသူထောင်ပေါင်းများစွာလမ်းမတွေပေါ်ထွက်ကန့်ကွက်ခဲ့ကြတာပါ။၂၀၁၄ခုနှစ်ကဖြစ်ခဲ့တဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေလိုပဲအလားတူပြင်းထန်တဲ့ဒီပုတ်ထုနေ့ကဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေအကြားရုံရင်ဆန်ခတ်ဖြစ်ခဲ့ပြီးအပြန်အလှန်ချမ်းပတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတိုင်ဝမ်ကလည်းဝေဖန်နေကြတာဖြစ်ပြီးတော့ဒီပေါ်မှာတရုတ်အစိုးရကတော့အမေရိကန်အစိုးရဟာတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်နေတာဆိုပြီးဆွဆွဲပြောဆိုပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုလည်းဒါဟာရုံးရင်းဆန်ခဲအကြမ်းဖက်လုပ်ရဖြစ်တယ်ဆိုပြီးတရုတ်အစိုးရကပုံဖော်ပြောဆိုနေပါတယ်ရှင်။